ဒီနေ့မှာလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မက်ကီဘီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတူယူစရာအစီအစဉ်ကနေ20ရာစုရဲ့ကျေးလက်ဂီတပညာရှင်ကြီးတဦးရဲ့အကြောင်းကိုပြောပြချင်ပါတယ်ဘဝကိုပြပြင်းစွာရှောက်လန်းနိုင်ဖို့ဖြစ်ပါတယ်လူတယောက်ကဘာကြီးပေါ်မှာမွေးဖွားလိုက်ပြီးသူ့ဘဝမှာဘာတွေဆက်ဖြစ်လာမလဲထင်ရှားကြော်ကြားလာတဲ့လူတယောက်ဖြစ်ဖို့အတွက်ဘဝမှာစူးစမ်းပေးဆက်မှုများကိုအရင်ပြုခဲ့ကြရပါတယ်ဒီနေ့မှာတော့20ရာစုရဲ့ကြီးလက်ဂီတပညာရှင်တဦးဖြစ်လာဖို့အတွက်အစဉ်အဆက်ကြော်ဖြတ်ခဲ့ရတဲ့အကြောင်းကိုပြောပြချင်ပါတယ်သူ့မှာမဖြစ်မနေဆွဲဆောင်နိုင်မယ့်အာရုံတစ်ခုရှိတယ်အဲ့ဒီအရာကပဲသူ့ရဲ့အမှုပညာကိုစောင့်ရှောက်နေတာပါလို့အမျိုးသမီးကြီးလက်ဆိုတော့ဂျိုအန်ဘီးစ်ကမှတ်ချက်ချခဲ့ပါတယ်ဂီတရေးစီးကြောင်းမှာစီမျောပြီးအထွတ်အထိပ်ကိုရောက်ရှိလာခဲ့ခြင်းပဲဖြစ်ပါတယ်ပုတ်ရည်900ကျော်လောက်ရှိတဲ့သူ့ရဲ့တချင်းတွေဟာဒန်တာရီနဲ့အိမ်တွင်းအမှန်တရားတွေအဖြစ်ဂီတနဲ့နမိတ်တွေကိုဖျက်ဆီးသွားခဲ့ပါတယ်သူ့ရဲ့ Elvan 43ချက်ဟာလည်းတက်ပြားချက်ရည်58တန်းမကကူးယူရောင်းချခဲ့ပါတယ်ဒိုင်လန်ဟာတီချင်းများနဲ့အမေရိကန်တွေမက်လေမက်ထရှိတဲ့စိတ်ကူးစိတ်တန်းတွေကိုရေရှည်ခံဖို့ဖြစ်စေခဲ့ပါတယ်။သူတစ်ခေတ်မှာအင်အားအပြည့်စုံအဆိုတော်တူဖြစ်ခဲ့ပါတယ်။ဘော့ဒိုင်လန်ကို1940ခုမေလ24ရက်နေ့မှာမင်းနီဆိုဒါနာပြည်နယ်မှာမွေးဖွားခဲ့ပါတယ်။1960ခုနှစ်မှာတော့နယူးယောက်ကိုရွှေ့ပြောင်းလာပြီး Greenwich အမှုပညာရပ်ကွက်မှာနေထိုင်ခဲ့ပါတယ်။American Rock and Roll Chanticleer Bob Dylan ဟာကျေးလက်အစိုးရကြီး Woody Guthrie ကိုနားဆင်ပြီးတာနဲ့လပိုင်းအတွင်းမှာပဲ Minnesota တက္ကသိုလ်မှာစာရင်းပေးတင်ပြီးကျေးလက်ဂီတကိုလေ့လာခဲ့ပါတယ်။များမကြာမီအတွင်းမှာပဲသူဟာထိတ်ဆုံးရအောင်အောင်မြင်လာပြီးကျေးလက်ဂီတအတိုင်းဝိုင်းထဲကိုရောက်လာခဲ့ပါတယ်။ဒါပေမဲ့နာမည်ရပြီးမကြာခင်မှာပဲသူဟာကျေးလက်ဂီတကိုစွန့်ပစ်ခဲ့ပြီးရော့ဂီတဝိုင်းထဲကိုရောက်ရှိလာခဲ့ပါတယ်။တကယ်ပဲအတန်မြင့်ပြီးခေါင်းမာတဲ့ပြောင်းလဲတတ်တဲ့ရော့ဂီတသမားတဦးအဖြစ်နဲ့အသွင်ပြောင်းလိုက်တဲ့အချိန်မှာတော့ဒိုင်လန်ဟာသူ့ကိုကျေးလက်ဂီတသမားအဖြစ်သာလက်ခံထားနိုင်ကြတဲ့ပရိသတ်တချို့ကိုဆုံးရှုံးခဲ့ရပါတယ်။ရှေ့တန်းမကြတဲ့တာမန်လူတွေရဲ့ခံစားမှုတွေကိုစကလုံးတွေနဲ့တင်ပြထိုးနှက်တဲ့တချင်းခေါင်းတွေစတင်ထပ်ပေါ်လာချိန်မှာဒိုင်လန်ရဲ့ဂီတကိုဝေဖန်ကန့်ကွက်မှုတွေရှိခဲ့ပါတယ်။ရော့ဂီတကိုနောက်ခံထားလို့ဖျော်ဖြေမှုတွေအတွက်ရှုတ်ချခံခဲ့ရပေမဲ့ခေတ်သစ်လူငယ်တွေရဲ့အာရုံကိုချွန်မြထိုးပေါက်သွားစေတဲ့တချင်းမျိုးတွေကတော့သူ့စီကနေဆက်လက်ထွက်ပေါ်နေစေဖြစ်ပါတယ်။ရှုတ်ချတန်တွေကသူ့ရဲ့ဖန်တီးမှုကိုမတားဆီးနိုင်ခဲ့ပါဘူး။ရော့ဂီတဟာတိုက်ရိုက်ကြရမယ်ပုဂ္ဂိုလ်ရေးဆန်ရမယ်အဟာရဖြစ်ရမယ်ဝတ္ထုတပုတ်ကြပြတပုတ်ဖြစ်ရမယ်လို့သူကလူငယ်တွေကိုညွှန်ပြခဲ့ပါတယ်ဒန်လန်ဟာအလင်းအမြန်ပဲအဆူတော်ကြီးဖြစ်လာခဲ့ပါတယ်သူဟာကိုယ်ပိုင်စွမ်းအန်ရှိတဲ့သူဖြစ်ပါတယ်လူတချို့ကသူ့ကိုပရောဟိတ်ကြီးလို့တင်စားခေါ်ဝေါ်ခဲ့ကြတယ်သူ့ရဲ့တီဆိုးပုံစကားပြောပုံနေထိုင်ပြုမှုဝတ်ဆင်လှုပ်ရှားပုံအားလုံးဟာမျိုးဆက်တဲ့လူငယ်တွေကိုပြင်းထန်တဲ့ဆွဲအားနဲ့ဆွဲငင်ခဲ့ပါတယ်။လူများစွာအပေါ်မှာဒုနဲ့ဒဲနဲ့အေးပါလာတဲ့ဂီတအချိုးအစားနဲ့စိတ်သက်ဆွဲအားတည်ငြိမ်လက်ဆက်စေဖို့ဂီတနဲ့လှုပ်ဆော်နိုင်ခဲ့သူဖြစ်တယ်။1966ခုနှစ်မှာမော်တော်ဆိုင်ကယ်ထိခိုက်မှုဖြစ်ပြီးမှတော့သူဟာရက်တက်အနားယူပြီးထိုးမဲ့ဆင်လို့နောက်တလန်းဆုတ်ခွာကအစင်အလာထွင်ပြီးတိခတ်လို့ကောင်းမဲ့ဂီတပုံစံသစ်တချို့ကိုဖော်ဆက်နိုင်ခဲ့ပြန်ပါတယ်။ပြီးတော့အဲ့ဒီကာလတွေရဲ့လွယ်ကူတဲ့လမ်းလွဲစီမှုတွေနဲ့အစွန်ရောက်စီမှုတွေကနေအာယုံတွေကိုကဲတင်ပေးနိုင်မဲ့ပုံစံတွေဟာသူ့ထံကနေအလိုလျောက်ထွက်ပေါ်လာခဲ့ပါတယ်။ဒိုင်လန်ဟာကြီးမားတဲ့ဂီတဖန်ဆင်းမှုကိုဘယ်အခါမှမရပ်တန့်ခဲ့ပါဘူး။အဲ့ဒီအချိန်မှပဲသူ့ရဲ့ပျော်ရွှင်မှုကိုရရှိခဲ့ပါတယ်။ဘဝတသက်တာဆွမ်းဆောင်မှုအတွက်ချင်းမြင့်ခံခဲ့ရတဲ့ဂရမီဆုကို1990ခုနှစ်မှာလက်ခံရခဲ့စဉ်ကသူစင်မြင့်ပေါ်ကနေပြိတက်ကိုကျွန်တော်အဖေနဲ့ပတ်သက်လို့ပြောချင်ပါတယ်။သူဟာတာမန်လူတစ်ယောက်ပါ။ဒါပေမဲ့သူကကျွန်တော်ကိုဒီလိုဆုံးမခဲ့ပါတယ်။မ ငါသာဟောရင်ညွှန်လာတဲ့ကဘာကြီးမှာအမေနဲ့အဖေဟာမင်းကိုစွန့်ခွာထားခဲ့ရခြင်းရောက်ရင်မင်းရဲ့နီလမ်းများစွာကိုပြုပြင်နိုင်ဖို့မင်းရဲ့ရည်အတွေးကိုဖျားခင်ကထာဝရယုံကြည်နေမှာဖြစ်တယ်လို့မှတ်ယူပါလို့အဖေကသတိပေးခဲ့တယ်ဆိုတဲ့စကားကိုပြောကြားခဲ့ပါတယ် Time of Mind ဆိုတဲ့အယ်ဗန်ဟာသူ့ရဲ့အနှစ်20ကာလကတချင်းလိုပဲအကောင်းဆုံးလက်ရာဖြစ်ခဲ့ပါတယ်။ကဗျာဆန်နဲ့ရော့ဂီတာကိုပြောထောင်ပေးခဲ့သူတံပြန်ရင်ကျင်းမှုရဲ့ဒိုင်နိုဆောကြီးလို့တင်စားခံခဲ့ရသူငင်းချမ်းရဲ့အတွက်ဝေဖန်သမှုတွေကိုတချင်းနဲ့တုတ်ပြန်နိုင်ခဲ့တဲ့သူတဦးအဖြစ်ထင်ရှားခဲ့သူအဖြစ်အသက်ရှင်ခဲ့ပါတယ်။အသက်ရှင်မှုဘဝတစ်ခုမှာတမိုင်းမတိုင်တစ်ခုကိုစိုက် ဒီသမားကျန်းကိုအနက်ဖွင့်စရာကဘလို့ရင်တိုက်တွန်းချင်ပါတယ်ဝိညာဉ်သက်တာအတွက်စဉ်းစားကြဖို့ဒေသနာကျန်ခန်းကြီး၃ရက်၁၁မှာဖျားခင်စီရင်တော်မူသောအမှုကိုအစမှအဆုံးတိုင်အောင်လူသည်ဆက်ရွေးမကုန်နိုင်ခတ်သိန်းသောအရာတို့ကိုမိမိတို့အချိန်တန်မှရောက်ပတ်စွာဖန်ဆင်းတော်မူပြီးလူဆိုင်နှလုံးကိုလည်းအနန္တကာလ၌ဆွဲလန်းစေတော်မူပြီး တို့ဖော်ပြထားတာကိုတွေ့ရပါတယ်ဒီသမာကျမ်းကိုအနက်ဖွင့်စရာကဘလို့ဖော်ပြထားလဲဆိုရင်ဘုရားသခင်ဟာစိတ်နှလုံးနဲ့အနန္တကာလဆိုင်ရာဆွဲလန်းမှုတွေကိုဖန်ဆင်းတယ်တနည်းအားဖြင့်တော့မပြည့်နိုင်တဲ့ဆွဲလန်းတတ်မဲ့ခြင်းတွေကိုဖြစ်ပေါ်စေတယ်တဲ့နေရာအောက်ကလူတယောက်ရဲ့အမြင်ဖြစ်တယ်ဆိုတာကိုသာဖော်ပြခြင်းဖြစ်ပါတယ်ဘုရားသခင်ရဲ့နာမတော်ကိုတုံးထားလို့ဘုရားရဲ့ဗျာဒိတ ပြောပြောလဲနေမယ်ကျေးဇူးလဲတတ်နိုင်တဲ့ရေပြုတ်မယ်ဆိုတဲ့သဘောဖျားသခင်အလိုတော်မရှိလို့ဖြစ်ချင်းဖြစ်ဆိုရင်လဲငရေပဲရောက်ရောက်တွေးပြီးမကြောက်တော့ဘူးပြောပြောပဲဆိုတဲ့သဘောဒါဟာမှန်ကန်ပါသလားယုံကြည်ခြင်းကိုလုံးဝပြစ်ပယ်ထားတာဖြစ်ပါတယ်ကျေးဇူးတော်နဲ့ရုံနာတော်ကိုလုံးဝမဖော်ပြဘူးထဲ့သွင်းစဉ်းစားထားခြင်းမရှိတာကိုတွေ့ရပါတယ် အချင်းကိုတန်ဖိုးမထားဘူးဂယုမဆိုင်ဘူးဆိုတဲ့သဘောကိုနားလည်မိပါတယ်ဒေသနာကျမ်းခန်းကြီး၃ငယ်၁မှာခတ်သိန်းသောအမှုအရာတို့ဒီမိမိတို့အချင်းရှိ၏မိုးကောင်းကင်အောက်၌ကျန်စီသမျှအသီးသီးတို့ကိုပြုရသောအချင်းရှိ၏အချင်းဟာအာနာရှိပြီးလူတို့ဟာသူ့ရဲ့ထိန်းချုပ်မှုအောက်မှာရှိနေပါတယ်လူကိုတနေ့တခြားအိုမင်းလာစေပြီးသင်မဲ့နေ့ကိုမပြတ်တွန်းဖို့နေတာဖြစ်တယ်လူတို့ရဲ့ဘဝအတ္တတာမှာ ไซပြောချိန်နဲ့ရိတ်သိမ်းချိန်ရေရသောအချိန်နဲ့ငိုကြွေးရသောအချိန်တစုံတစ်ခုကိုထိန်းသိမ်းရတဲ့အချိန်နဲ့အစွန့်ပြစ်ရတဲ့အချိန်တို့ကိုအချိန်ကအဆုံးအဖြတ်ပေးထားတာကြောင့်ဒေသနာကျမ်းမှာဖော်ပြထားပါတယ်တခါတရံဆက်ကြဝလာကြီးရဲ့စစ်တုဘရင်ခုံမှာလူတို့ဟာကဲသူမဲ့တဲ့နေရုပ်လေးတရုပ်လိုသာဖြစ်နေကြောင်းစာရေးဆရာကဖော်ပြထားတာကိုတွေ့ရပါတယ် တို့ပေမဲ့အချင်းကိုတီစေတဲ့ဖန်ဆင်းရှင်ဖျားခင်ကိုသာအာကိုခိုလို့မယ်ဆိုရင်တော့ပြောစရာမရှိပါဘူးရှောလမုန်မင်းကြီးကတော့အချင်းနဲ့ပတ်သက်ပြီးစဉ်းစားစီဖို့ရန်ဖော်ပြထားပါတယ်လူတဦးစီရဲ့အတ္တတာထဲမှာထူးခြားတဲ့အချင်းကာလများရှိပါတယ်အရာခတ်သိမ်းအတွက်အချင်းရှိနေပါတယ်လူတို့ဟာမောင်မိုက်တဲ့အချင်းများကိုရှောက်လန်းသွားလာနေကြရပါတယ်အချင်းဟာဖျားရဲ့လက်ထဲမှာရှိကြောင်းကျမတို့ဝန်ခံကြရပါမယ်က အချင်းဟာထာဝရဘုရားရဲ့နေ့ရက်ကိုဥဒုနေခြင်းဖြစ်ကြောင်းအာမုန်နာဂတိကျမ်းခန်းကြီး၅ငယ်၈၈မှာဖော်ပြထားပါတယ်။အသက်အရွယ်တိတ်မကြီးသေးတဲ့လူတယောက်ကအခက်ခဲနဲ့ကြုံနေရတယ်။သူ့မှာကိုမရတဲ့ယောဂါကြောင့်နှစ်နှစ်တာအသက်ရှင်တော့မယ်လို့ဆရာဝန်များကပြောပါတယ်။သူကိုဘုရားသခင်နဲ့ကုသဖို့ဆုတောင်းပေးတဲ့အခါသူကခရစ်တော်နဲ့အတူရှိနေဖို့အစဉ်သင့်ဖြစ်နေပါတယ်။သူကပြုံးပြုံးလေးန ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ